မွတ်စလင်များစုနေထိုင်တဲ့နိုင်ငံခုနှစ်ခုကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တမျှတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ညွှန်ကြားချက်ပြန်အသက်ဝင်စေဖို့အစိုးရရဲ့ရှောက်ထားချက်ကိုဖက်ဒရယ်အယူခံတရားရုံးကပယ်ချပါတယ်။ San Francisco အမှတ်9ရှင်စုအယူခံတရားရုံးကအမေရိကန်ပြည်ထောင်စုအစိုးရနဲ့ Washington ပြည်နယ်တို့အနေနဲ့တနင်္လာနေ့နေ့ခင်းပိုင်းမှာရှောက်လဲချက်တွေထပ်တင်နိုင်တယ်လို့တော့ခွင့်ပေးထားပါတယ်။စနေနေ့ညပိုင်းကလုတ်တဲ့အစိုးရရဲ့ရှင်းလင်းပွဲမှာတော့နိုင်ငံတွင်းဝင်ရောက်ခွင့်နဲ့ပတ်သက်လို့သမ္မတရဲ့လုတ်ပိုင်ခွင့်အာဏာကိုတရားရေးဘိုင်းကနေလွှမ်းမိုးချုပ်ကန့်လို့မရဘူးလို့အစိုးရရဲ့ယာယီလက်ထောက်ရှင်းနေချုပ် Noel Francisco ကပြောပါတယ်။ပြည်ဝင်ခွင့်ကန့်သက်တမ်းမြစ်တဲ့သမ္မတရဲ့အမိန့်ညွှန်ကြားချက်ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီး James Robert ကတမ်းမြစ်ပိတ်ပင်လိုက်တာကြောင့်ဒီအမိန့်ကိုချက်ချင်းပြန်အသက်ဝင်စေဖို့အစိုးရဘက်ကအယူခံတင်ခဲ့တာပါ။အခုလိုတရားသူကြီး James Robert ရဲ့တမ်းမြစ်ချက်အပေါ်သမ္မတ Trump ကတရားသူကြီးကိုပြန်ပြီးဝေဖန်ပါတယ်။ဒီလိုတားဆီးတာဟာအလွန်ဆိုးဝါးပြီးအနေရှိတဲ့လူတွေနိုင်ငံတွင်းဝင်ရောက်ဖို့ခွင့်ပြုလိုက်တယ်လို့ဖြစ်သွားတယ်လို့လည်းသတိပေးပါတယ်။သမ္မတထရန့်ကဝါရှင်တန်ပြည်နယ်ကအသက်69နှစ်အရွယ်တရားသူကြီး James Robert ကိုရည်ညွှန်းပြီးဝေဖန်တာဖြစ်ပါတယ်။ကွန်ဆာဗေးတစ်တရားရဲ့ယူအဆရှိသူလို့သိထားကြတဲ့တရားသူကြီး James Robert ကတော့သမ္မတဟောင်း George W. Bush လက်ထက်2004ခုနှစ်ကပြည်ထောင်စုတရားသူကြီးအဖြစ်ခန့်အပ်ခံထားရသူဖြစ်ပါတယ်ရှင်။